မြန်မာနိုင်ငံရခိုင်ပြည်နယ်တွေကဖြစ်ရနောက်ပိုင်းမှာရက်ဆက်ကြမ်းကြုတ်တဲ့လူခွင့်ရေးချိုးဖောက်မှုတွေမဖြစ်ခင်ကြိုတင်တားဆီးနိုင်အောင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြုပြင်ပြောင်းလဲရေးလှုပ်ဖို့လိုနေတဲ့အကြောင်းလူခွင့်ရေးအဖွဲ့16ဖွဲ့ကစာရေးတိုက်တွန်းလိုက်ပါတယ်။ Amnesty International လူခွင့်ရေးအဖွဲ့ Human Rights Watch လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမှတ်များအဖွဲ့စတာတွေပါတဲ့နိုင်ငံတကာလူ့အခွင့်အရေးညွန်ပေါင်းအဖွဲ့အနေနဲ့မနေ့ကဒီစာကိုထုတ်ပြန်လိုက်တာပါဒီအကြောင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါလိမ့်ရှင
်ဟုတ်ကဲ့ပါဒီလူ့အခွင့်အရေးညွန်ပေါင်းအဖွဲ့စာထဲမှာအရင်ဆယ်စုနှစ်တုန်းကသတိလင်္ကာမှာအယက်သားအစုပြုံလိုက်အသက်ခံခဲ့ရတာကိုကုလသမဂ္ဂဘက်ကမတားနိုင်ခဲ့ပြီးမှနောက်တစ်ခေါက်အလားတူမဖြစ်เสียဘူးလို့ကတိပေးခဲ့ပေမဲ့အခုတော့မြန်မာနိုင်ငံမှာထပ်ဖြစ်လာနေတာကိုနိုင်ငံတကာရဲ့ကြဆုံမှုတစ်ခုအဖြစ်ထောက်ပြထားပါတယ်။ဒါကြောင့်အခုလိုကြဆုံမှုမျိုးဆက်မဖြစ်အောင်ကုလသမဂ္ဂတွေ့ရင်မှုချုပ်အန်တိုရီယိုဂူတရက်စ်အနေနဲ့အရင်လိုကုလရဲ့အပြောဂရိတွေနဲ့သာမဟုတ်ဘဲလက်တွေ့ပြုပြင်ပြောင်းလဲမှုတွေလုပ်ပြရတော့မယ်လို့ဒီအဖွဲ့တွေကထောက်ပြလိုက်ပါတယ်။အဲ့ဒီတော့ဒီထုတ်ပြန်စာရဲ့အရေးပါနိုင်မှုကိုမေးရမှာ Human Rights Watch လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ပြောခွင့်ရ Louis Chavanou က
ဒီချင်းရချက်ကအရေးပါပါတယ်။ဘာကြောင့်လဲဆိုတော့ဒီလူ့ခွင့်ရေးအဖွဲ့အားလုံးအတူဝိုင်းပြောကြတာပါ။တစ်ဖွဲ့တည်းမဟုတ်ပါဘူး။ကျွန်တော်တို့ Human Watch အဖွဲ့တစ်ခုလည်းမဟုတ်ပါဘူး။အခုဖြစ်တာတွေကလုံလုံအားကြီးနေပါပြီ။တော်သင့်ပြီလို့ပြောထားတာလေ။ဒါကြောင့်လဲကုလသမဂ္ဂဘက်ကအလေးနဲ့ထားစဉ်းစားမှာပါ
။ဒီလူ့ခွင့်ရေးအဖွဲ့တွေကပဲကုလသမဂ္ဂတွင်မှုချုပ် Guterres အနေနဲ့ Guatemala တန်တမန် Gert Rosenthal ကိုမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုကြီးအတွက်စုံစမ်းစစ်ဆေးဖို့နဲ့အစီရင်ခံစာထုတ်ပြန်ဖို့တာဝန်ပေးခဲ့တာကပထမအဆင့်ကောင်းဖြစ်ပြီးဒီအစီရင်ခံစာထဲမှာထောက်ပြထားသလိုကုလသမဂ္ဂစနစ်အားနည်းချက်ကိုပါအမြန်ပြင်ဆင်ဖို့ဆက်လုပ်တင်တယ်လို့တိုက်တွန်းထားပါတယ်။အဲ့ဒီတော့ဘလို့ကုလသမဂ္ဂစနစ်ရဲ့အားနည်းချက်မျိုးပါလဲလို့မေးရမှာပြောခွင့်ရချက်ဘနုက
All of these lessons learned
ကျွန်တော်အဖွဲ့အနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုပြောထားပါတယ်မြန်မာနိုင်ငံမှာဒီလိုဆူဆူဝါးဝါးအဖြစ်ကိုရောက်ခဲ့ရတဲ့သင်ခန်းစာမျိုးကအရင်အလားတူဖြစ်ရတဲ့ကိုကုလသမဂ္ဂဘက်ကမတားဆီးနိုင်ခဲ့တာဒါမှမဟုတ်လည်းအရေးပေါ်ခေါင်းလောင်းထိုးနေတာကိုမကြားခဲ့မိတာတွေကြောင့်ဒီလိုဆူဆူဝါးဝါးလုပ်ရတဲ့ကိုကြိုတင်ဟန်တားနိုင်မှုနိုင်ငံတကာဘက်ကလုပ်နိုင်တာတွေကိုကြိုမပြင်ခဲ့တာတွေကနေရလာခဲ့တဲ့ရလဒ်တွေပါ
တကယ်တော့ဒီနှစ်မေလထုတ်တန်တမန်ရိုဇန်ဆယ်ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့လူမဆန်တဲ့တပ်ဖြတ်ချိုးဖောက်မှုတွေအကြီးအကျယ်လုပ်နိုင်ခဲ့တဲ့ပေါ်ကုလသမဂ္ဂဘက်ကကြိုတင်တားဆီးရေးကြိုးပမ်းဖို့ပြတ်ကွက်ခဲ့တယ်လို့ဖော်ပြထားပါတယ်။အဲဒီတော့အခုလိုမဖြစ်အောင်ဘလို့ပြည်ပြင်ပြောင်းလဲရေးကုလအတွင်းမှုချုပ်အနေနဲ့လုပ်တင်ပါလေလို့မေးရမှာပြောခွင့်ရချက်ဘနုက
I think one of the most important things is to reinvigorate
ဒီအခြေအနေတခုကတော့ကုလဖြစ်ရဆိုရင်မဖြစ်အောင်အရင်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကင်မွန်ထူထောင်ခဲ့တဲ့ Human Rights Affirmation Season ကိုပြန်တက်သွင်းဖို့လိုပါတယ်ဒီ season ကိုလက်ရှိအတွင်းမှုချုပ်လက်အောက်မှာမတိမတာနဲ့ဖျက်ထားခဲ့တာပါဒါကြောင့်အတွင်းမှုချုပ်ခန့်တဲ့ကုလသမဂ္ဂအရာရှိအားလုံးဖွံ့ဖြိုးရေးလုပ်ငန်းမျိုးထဲလူခွင့်ရေးကိုပိုဦးစားပေးရမျိုးတည်ကြအောင်လို့အတွင်းမှုချုပ်ရုံထိပ်ဆုံးကနေစစ်စစ်ပေးမဲ့သူမရှိတော့ဘူးလေ
အခုလို Human Rights Affirmation လုပ်ငန်းစဉ်ပြန်တက်သွင်းမှုအောက်မှာမြန်မာနိုင်ငံမှာဖြစ်ခဲ့တာအတွက်ဘလို့ရည်ရွယ်မှုတွေလုပ်နိုင်ပါလဲလို့မေးရမှာရှာဘနုက
မြန်
မာနိုင်ငံမှာဆူဆူဝါးဝါးဖြစ်လာတော့မဲ့သတိပေးခေါင်းလောင်းတဲ့နေကိုလူလူရှုခဲ့ကြတဲ့ကုလသမဂ္ဂအရာရှိတွေကိုလည်းရည်ရွယ်ဖို့လိုပါတယ်ဒီလိုလူတွေကိုနောက်ထပ်ယာယီတိုးမပေးသင့်ပါဘူးဒီချက်ကိုကုလသမဂ္ဂစုံစမ်းစစ်ဆေးအဖွဲ့ကအလေးထားမကြည့်ခဲ့ကြပါဘူးဒါကြောင့်ဒီချက်ကိုလည်းထည့်စဉ်းစားဖို့လိုနေပါပြီ
ဒီနေရာမှာမြန်မာအစိုးရနဲ့တက်မတော်ဘက်ကတော့ရိုဟင်ဂျာဆိုတဲ့တုံးတုံးကိုလက်မခံထားပါဘူးခင်ဗျာ